Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်တာညိုပါတူရကီတငယ်မှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒေသနာယူကောက်ပွဲတွေမှာသမ္မတယူချက်ထေရက်အာဒူဝန်ရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ရဲ့အဖေတူအမေကွဲအကူတော်သူကိုတပ်ဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့ဗီယက်နမ်လူမျိုးမျိုးသမီးကိုမလေးရှားတရားရုံးကနေပြီးတော့ပေဒံအစားထောင်ဒဏ်ချမှတ်လိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပေးပါလို့ရှိပါတယ်မခွာညို
ကောင်းပါပြီရှင်အဲ့လိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကစီရေးပြိပခါတွေကြောင့်စစ်ဆောင်ဦးရေဟာဘူးဒီတောင်တမြို့နယ်ထဲမှာတင်တပေါင်းကျော်နေပြီဖြစ်ပါတယ
်ဘူးဒီတောင်တောင်ပိုင်းအဲ့ဒီကောင်မရှိတဲ့ကျော်ပေါင်း20လောက်ကလူပေါင်းတပေါင်းကျော်အကုန်လုံးထွက်ပြေးကုန်ပြီဘူးဒီတောင်ဆင်းခုံးတိုင်းကိုဒီတောင်
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါအခုလိုစီရေးတင်းမာနေတဲ့အချိန်မှာတိုက်ပွဲအကြောင်းထုတ်ပြန်တဲ့သတင်းတွေဟာမှားယွင်းတဲ့အကြောင်းရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ကရောအစိုးရဘက်ကပါအပြန်အလှန်ဆွတ်ဆွဲနေကြပါတယ်လက်ရှိ NLD အစိုးရတက်တန်း3နှစ်အတွင်းသူတို့တိုးတက်အောင်ဆောင်ရွက်နိုင်ခဲ့သမျှအကြောင်းတွေနဲ့အတူတပ်မတော်ကိုအသေးရေဖြတ်မှုနဲ့ထောင်ဒဏ်ငွေဒဏ်ချခံရသူကချင်ရေးတက်ကြွလှုပ်ရှားသူဒေါ်နံဘူးပြန်လွတ်လာပြီဆိုတဲ့သတင်းလွှာတွေနားဆင်ကြရမှာပါဒုတိယပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေနားဆင်နိုင်ကြပါလိမ့်ရှင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တားရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်တူရကီနိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီတမရယူကောက်ပွဲတွေမှာတမရယူချက်ထေရပ်အာဒူဝန်ရဲ့ AKP ပါတီကတည်တသာရှုံးနေသွားပါတယ်မြို့တော်အန်ကာရာအပါအဝင်နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးနေကြတာပါနိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာရွက်ောက်ပွဲရလဒ်ကိုတရားရဂန်လုံးပြည်အောင်လို့အပြစ်သက်မကျင်ညာသေးပေမဲ့တည်ဝင်ထုတ်ပြန်ပြီးတဲ့နောက်အကျိတ်နဲ့ဖြစ်နေပြီးတော့နှစ်ဖက်စလုံးကအနိုင်ရနေတယ်ဆိုပြီးတော့ပြောနေပါတယ်။မဲလိန်ထံမှုအတွက်ရလဒ်အပြစ်မကျင်ညာသေးတာမို့လို့အတိုက်ခံဘက်ကနေပြီးတော့ဆွဆွဲနေပါတယ်။တမရအတူဝန်ကတော့အခုတစ်ခါရွက်ောက်ပွဲတွေမှာသူ့ရဲ့ AKP ပါတီအထိနာခဲ့တယ်ဆိုတာကိုအသိမှတ်ပြုပြီးတော့ရွက်ောက်ပွဲရလဒ်ကနေရလာတာကိုသင်ခန်းစာယူမယ်ဆိုပြီးတော့အစ္စတန်ဘူမြို့မှာပြောသွားပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်အောင်လုပ်ဖို့ကိုလည်းသူကဂရီပေးပါတယ်။အန်ကာရာမြို့တော်ဝင်ယာရီအတွက်မဲအများစုရည်တွက်ပြီးတဲ့အချိန်မှာအတိုက်ခံ CHP ပါတီရဲ့ကုစလေလောင်းက51ရာခိုင်နှုန်း AKP ပါတီရဲ့ကုစလေက48ရာခိုင်နှုန်းနဲ့အတိုက်ခံဘက်ကနေပြီးတော့အသာရနေတာဖြစ်ပါတယ်။အနိုင်ရနေပုံရတဲ့ Mansour Yavuz ကအများပြည်သူဝန်ဆောင်မှုတွေကိုအဓိကထားတိုးတက်အောင်လုပ်သွားမယ်ဆိုပြီးတော့ထောက်ခံသူတွေကိုမေးခွန်းပြောခဲ့ပါတယ်။ Istanbul မြို့တော်မှာမဲစုစုပေါင်းရလရဲ့98.5ရာခိုင်နှုန်းကိုပဲရည်တွက်ထားပြီးတော့လောလောဆယ်အထိတော့နောက်ထပ်ရလတွေမထွက်သေးပါဘူး။မဲရီဘူကြံနေတဲ့နေရာတွေကတိုက်ခန့် CHP ပါတီကိုအမဂန်ထောက်ခံတဲ့နေရာတွေဖြစ်ပါတယ်။တတန်ကလုံးတိုက်တာရစီပင်ရွက်ကောက်ပွဲတွေမှာတော့သမရအာဒူဝန်ရဲ့ AKP ညီမောင်ဖွဲ့က51ရာခိုင်နှုန်းကျော်အနိုင်ရထားပါတယ်ခင်ဗျာ
။ယူကရိန်းသမရရွေးကောက်ပွဲမဲအီအတွက်ထောက်အလောက်ကိုဒီကနေ့ရေးတွက်ပြီးချိန်မှာတော့ဗောလ်ဒီမီယာဇလင်စကီနဲ့ပက်ထရိုပိုရိုရှန်ကိုတို့ကရှေ့ကနေဦးဆောင်နေပါတယ်။ TV ရုပ်သံစီးရီးတွေမှာသမရအဖြစ်တရုတ်ဆောင်တဲ့ဟာသာတရုတ်ဆောင်ဇလင်စကီကမဲရီအတွက်30ရာခိုင်နှုန်းနဲ့ရှေ့ကနေဦးဆောင်နေတယ်လို့ဗိုလ်ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။လက်ရှိသမရပိုရိုရှန်ကိုကတော့မဲရီအတွက်18ရာခိုင်နှုန်းနဲ့ဒုတိယအများဆုံးရထားပြီးတော့ဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုကတော့13ရာခိုင်နှုန်းနဲ့တတိယနေရာမှာရှိပါတယ်။ဒါကကြီးမားတဲ့အောင်ပွဲကိုဥတည်နေတဲ့ပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့ကနဦးမဲရလတ်တွေထုတ်ပြန်ပြီးချိန်မှာဇလင်စကီကသတင်းတောက်တွေကိုပြောပါတယ်။တကယ်လို့မဲရလတ်တွေဒီတိုင်းဆက်ရှိနေပြီးတော့ဘယ်သူမှမဲရီအတွက်အများစုဖြစ်တဲ့ထောက်ပံ့ကြော်ကိုမရဘူးဆိုရင်တော့ဒီရွေးကောက်ပွဲပထမကြော်မှာအများဆုံးရရှိတဲ့နှစ်ယောက်ကဧပြီလ21ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဒုတိယကြော်ကိုဆက်ပြီးတော့ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
။ဗင်နီဇူလာနိုင်ငံမှာရက်30တွင်လက်ဆက်မီအလှည့်ကျပေးမဲ့အစီအစဉ်ကိုသမ္မတနီကိုလတ်မာဒူရိုကရုပ်မြင့်သံကြားပေါ်ကနေပြီးတော့တနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။နိုင်ငံမှာရေပေးဝေရေးနဲ့သေယူပို့ဆောင်ရေးလုပ်ငန်းတွေကိုကိုင်တွယ်ဖြည့်ရှင်းနိုင်ဖို့အတွက်မီးရလက်ကျပေးမယ်ဆိုပြီးတော့သမ္မတကပြောကြားခဲ့ပါတယ်။ရပောင်း30ကာလအတွင်းကျောင်းတွေကိုဆက်ပိတ်ထားမှာဖြစ်ပြီးတော့မီးရချွေတာတဲ့အနေနဲ့အလုပ်ချိန်တွေကိုလျှော့ချမယ်လို့လည်းမာဒူရိုကပြောပါတယ်။နိုင်ငံမှာမကြာခဏမီးပြက်နေတာကိုမချိနဲ့ကြတဲ့ပြည်သူတွေကတံမုံတီးတာတွေအမိုက်တွေကိုလမ်းတွေပေါ်မှာမီးရှို့တာတွေကိုတတိယနေ့ကပဲလုပ်ခဲ့ကြတဲ့အပြင်သမ္မတမာဒူရိုကလည်းအော်ဟစ်ဆဲဆိုတာတွေဖြစ်ခဲ့ပါတယ်။မိမလာတဲ့အတွက်ဟင်းချက်ပစ္စည်းတွေရေခဲတက်တာတွေထားမရ၊ဘန်တွေပိတ်လို့ငွေထုတ်လို့မရဖြစ်နေကြတဲ့ Caracas မြို့တော်ကအင်ရှင်မတွေကလည်းအတော့ကိုမချေမနှက်နဲ့ဒေါ်လာထွက်နေကြပါတယ်။ အခုလိုလက်စစ်တာပြတ်တောက်နေရတာဟာအမေရိကန်ရဲ့အဖြတ်မှောက်လုပ်ရတဲ့အကြောင်းဖြစ်တဲ့ဆိုပြီးတော့သမရမာဒူကဆက်ဆွေးနေပါရယ်
တူကတူဂျာပြတ်သမရာဖြစ်တဲ့ဂျင်ညာထားတဲ့အတိုက်ခံခေါင်းဆောင်ဝမ်ကွာယီတူကတော့အစိုးရရဲ့လက်ရှိရှိမှုတွေစီမံခန့်ခွဲမှုညံပြင်းတာတွေကြောင့်မိတွေပြတ်တာဆိုပြီးတော့ပြစ်တင်ပါရယ်အစိုးရရဲ့အားဒီကစားမှုတွေကြောင့်လက်ဆက်မီးစနစ်ကြီးရိုးရင်းပျက်စီးနေတာဖြစ်ပြီးတော့ပြန်ပြင်ဖို့အတွက်အစိုးရမှာအစွမ်းစားတာလည်းမရှိဘူးလို့ဝမ်ကွာယီတူကပြောဆိုခဲ့ပါရယ်ခင်ဗျာ အမေရိကန်လေကြောင်းကြီးကြပ်ကိုယ်ကိုင်ဌာနကပြောပါတယ်ကွန်ပျူတာစနစ်ချုပ်ရင်းမှုကြောင့်ဆောက်သွက်ဒေါက်တာအမေရိကန်ယူနိုက်တက်နဲ့အလာစကာလေကြောင်းလိုင်းတွေထိခိုက်ခဲ့တယ်လို့အမေရိကန်အခြေစိုက် CNBC သတင်းမှာဖော်ပြပါတယ်အစောပိုင်းကတခြားလေကြောင်းလိုင်းတွေနီးတူသူတို့ရဲ့လေကြောင်းလိုင်းမှာလည်းနီးပညာပိုင်းဆိုင်ရာအခက်အခဲတွေရှိနေကြောင်းဆောက်သွက်လေကြောင်းလိုင်းကပြောကြားခဲ့ပြီးတော့အခုအတံမလွင့်ခင်လေးမှာပဲပြဿနာကိုဖြေရှင်းနိုင်တော့မယ်လို့ပြောကြပါတယ် လေးနေဟာလဲပုံမှန်အတိုင်းနောက်နေ့ကျန်ကြမှုမရှိပဲပြန်တန်းနေနိုင်ပြီဖြစ်တယ်လို့ပြောပါတယ်အမေရိကန်လေကြောင်းလိုင်းကတော့အရိုဒေတာကွန်ပျူတာစနစ်ကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့လေယာဉ်ပြန်တန်းမှုတွေကိုထိခိုက်သွားပေမဲ့အခုအချိန်မှာပုံမှန်ဖြစ်သွားပြီလို့ဆိုပါတယ်အလာစကာလေကြောင်းလိုင်းကလည်းသူတို့အနေနဲ့အလားတူအခက်အခဲတွေရင်ဆိုင်ခဲ့ရကြောင်းကြေညာချက်ထုတ်ပြန်ပါတယ်ပြီးခဲ့တဲ ေါ်ခဲ့ပါသေးတယ်ခင်ဗျာ
ပြည်ရင်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 15653ည5.25 kHz 11803ည5.32 kHz 9335နဲ့ပထမနာရီဝက်မှာ5.19 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘီယူရီဘီယူအမေရိကန်တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ဂျပန်နိုင်ငံမှာတော့ဘီရင်သစ်နန်းတက်တဲ့ခါမှာရေးဝနန်းဆဲလို့သတ်မှတ်ခေါ်ဆိုမယ်ဆိုပြီးတော့ဒီနေ့ထုတ်ပြန်ကြေညာလိုက်ပါတယ်နန်းဆွထုံးမဲ့ဒီလက်ရှိဘီရင်အာဟီတိုရဲ့တားတော်အင်ရှိမင်သားနာဝီဟီတိုကမေလ၁ရက်နေ့မှာနန်းတက်တဲ့ခါမှာရေးဝနန်းဆဲဖြစ်နေခေါ်တုံးနှုံမှုအစွဲကသတ်မှတ်လိုက်တယ်လို့ဝန်ကြီးချုပ်ရှင်ဇူအဘဲကကြေညာခဲ့တာဖြစ်ပါတယ်ရှီယောင်းဂျပန်ကဗျာဆောင်းဖြစ်တဲ့မာယူရှူတဲမှာပါတဲ့စကလုံးတွေကဆင်းသက်လာတာဖြစ်တယ်လို့ဝန်ကြီးချုပ်အဘဲကပြောပါတယ်ဂျပန်ပြည်သူတိုင်းအနာဂတ်အတွက်ဖြောင့်လျက်ထားပြီးတော့အိမ်မက်တွေကိုကောင်းထည်ဖော်နိုင်ကြမယ်ဆိုတဲ့အထိတ်မှန်နဲ့ဒီနာမည်ကိုရွေးတာဖြစ်တယ်လို့သူကပြောပါတယ်။ဘီရင်သစ်နန်းတက်တဲ့ခါမှာနန်းဆက်သစ်နာမည်ကိုရွေးချက်ဖို့တရုတ်ခန်းကြီးဂလုံဝင်စာပေနဲ့ဂျပန်စာပေဆိုင်ရာကျွမ်းကျင်သူတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုဝန်ကြီးချုပ်ရှင်ဇိုအဘေကခန့်ပြီးတော့နာမည်နှစ်ခုကနေပြီးတော့၅ခုအစုပြုဖို့တောင်းဝန်ပေးခဲ့တာပါ။အခုရွေးချက်လိုက်ဖြစ်တဲ့ရေးဝါဆိုတဲ့နန်းဆက်နာမည်မှာပထမစလုံးရေကကောင်းမွန်ခြင်းလှပခြင်းဖြင့်အစီအစဉ်တကျရှိခြင်းဆိုလို့အတိပယ်ရပြီးတော့ဒုတိယစလုံးဖြစ်တဲ့ဝါကငြိမ်းညာခြင်းတဟဇာတာဖြစ်ခြင်းဆိုတဲ့အတိပယ်ရပါတယ်တွဲလိုက်ရင်တော့ကံကောင်းခြင်းတာယာဝါပြောခြင်းငြိမ်းညာခြင်းတဟဇာတာဖြစ်ခြင်းဆိုတဲ့အတိပယ်တွေရပါတယ်လက်ရှိဒီဟေးစေးနန်းဆက်ရဲ့ဘီရင်အသက်85နှစ်ရှိပြီဖြစ်တဲ့ဘီရင်အာဟီတိုဟာဧပြီလ30ရက်နေ့ကျတော့နန်းဆွမ်းရမှာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲကာလတွေကအုပ်ချုပ်ခဲ့တဲ့ဖခင်ဟာရိုဟီတိုကွယ်လွန်သွားတဲ့1989ခုနှစ်မှာသူနန်းတက်ခဲ့တာဖြစ်ပါတယ်ဘီရင်အာကီဟီတိုဟာနှစ်ပေါင်း200အတွင်းဂျပန်နန်းဆက်မှာပထမဆုံးနန်းဆွမ်းမဲ့ဘီရင်လည်းဖြစ်ပါတယ်ခင်ဗျာ
မိလာတရနေ့ကစပြီးတော့ဖန်တနိုပေါင်းဆက်ပေါင်းနဲ့စေဝါတွေအားလုံးကိုကန့်သက်ထိန်းချုပ်စေဝါစီရင်မှာထည့်သွင်းမယ်လို့တရုတ်နိုင်ငံကတနင်္လာနေ့မှာပြောလိုက်ပါတယ်မော်ဖိန်းထက်အစာများစွာမူရစေတဲ့ဖန်တနိုနဲ့ဖန်တနိုပေါင်းဆက်ပေါင်းနဲ့စေဝါတွေအလုံးကျော်သုံးဆွဲမှုကြောင့်အမေရိကန်နိုင်ငံမှာနှစ်တိုင်းလူထောင်နဲ့ချီတည်ဆုံးနေရတာဖြစ်ပါတယ်အမေရိကန်မှာဖန်တနိုကိုကန့်သက်ထိန်းချုပ်ဖို့တော်ဝင်ရှိသူတွေအချိန်တော်ကြာကလေးကစီအောင်လုံဆောင်နေကြတာဖြစ်ပါတယ်ဖန်တနိုကိုကန့်သက်ထိန်းချုပ်စေဝါစီရင်မှာထည့်သွင်းလိုက်တဲ့အတွက်ဖန်တနိုပေါင်းဆက်ပစ္စည်းတွေနဲ့ပတ်သက်ပြီးအမေရိကန်ကစိုးရိမ်နေတဲ့အပေါ်ဖြည့်ရှင်းပြီးသွားပြီဖြစ်တဲ့အကြောင်းတရုတ်မျိုးသားမွေးစေဝါထိန်းချုပ်ရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးယူယူဂျင်းကပြောပါတယ်တရုတ်နိုင်ငံကဖန်တနိုနဲ့ပေါင်းဆက်စည်းဝါးတွေကိုကန့်သက်ထိန်းချုပ်မယ်ဆိုရင်ထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်လိမ့်မယ်လို့သမ္မတဒေါနယ်ထရမ့်ကလည်းပြီးခဲ့တဲ့နှစ်အတွင်းကပြောထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ရဲ့အဖြစ်တူအမိကွဲအကူတော်သူကိုတပ်ဖြတ်မှုနဲ့တရားစွဲခံရတဲ့ဒီဗီယက်နမ်လူမျိုးအမျိုးသမီးကိုမလေးရှားတရားဝန်ကနေပြီးတော့တည်တံစာထောင်ဒဏ်3နှစ်နဲ့လေးလချမှတ်လိုက်ပြီးဖြစ်ပါတယ်။ဒေါန်တီဟွန်ဟာတည်တံထက်တက်တာတဲ့အပြစ်ဒဏ်ခံရဖို့ ဒီစဉ်နိုင်လောက်တဲ့အထိထိခိုက်တာကြစီမှုနဲ့ပြည့်ရှိကြောင်းသူဝင်ခံခဲ့တယ်လို့သူရဲ့ရှင်းလင်းတွေကပြောဆိုခဲ့တာဖြစ်ပါတယ်။2019ခုနှစ်ဖေဖော်ဝါရီလတွေကဖန်ဆီးခံထားတဲ့သူ့မှုတွေအနေနဲ့မလေးရှားဥပဒေအရမိလာလောက်မှာထောင်က ဒွန်တီထွန်းကိုမလေးရှားမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူနဲ့တူဖမ်းဆီးခံတရားစွဲခံရတဲ့အင်ဒိုနီးရှားနိုင်ငံသူစစ်တီအာရှီရှာကတော့ဒီအတရားလူဘက်ကအမှုရုပ်သိမ်းခဲ့တဲ့အတွက်ပြီးခဲ့တဲ့လကပဲလွတ်မြောက်ခဲ့ပါတယ်။ကွာလာလမ်ပူမြို့တော်မှာရှိတဲ့မြောက်ကိုရီးယားတန်ယုံပတ်သက်နေတဲ့ဒီနိုင်ငံရေးလှုပ်ရှားမှုမှာဒီအမျိုးသမီးနှစ်ယောက်စလုံးတစ်စက္ကန့်ဖြစ်ရတယ်လို့သူတို့
any bias in a two pia cavare, the Ningle need now by my Dike Kate Mondine Jow, the Sakone out terminate, so we don't allow Diana Yadavare, Lee Apinora Jow, Gari, Jodu Malcolm, Chickadalu, Wavy Lama, Langit Kubo Malabas Garazin, Lee Doha, Lambi Chadagavare, Munina Kanga, Niarima, Bias Sidija, Cheshire Kuniki, the Ile, Lonely Javare, yeah?
ပြည်သူနိုင်ငံရဲ့မြို့တော်လီမာမှာဒီနှစ်ထပ်ဘတ်စကားတစ်စင်းမီးလောင်သွားပြီးတော့လူ၂၀ထက်မနည်းသေဆုံးခဲ့တယ်လို့ပြည်သူနိုင်ငံတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဆမ်မာတီဒီပေါ်စ်ကဘတ်စကားမှတ်တိုင်မှာတနင်္လာနေ့ကဖြစ်ခဲ့တဲ့မီးလောင်ကြွမ်းမှုကြောင့်မလို့လူရှင်းဦးထက်မနည်းတန်ရရှိသွားခဲ့ပါတယ်။မီးကဘတ်စကားရဲ့အနောက်ကနေဆလောင်ခဲ့တာဖြစ်ပြီးတော့လျှင်မြန်ကိုပ တဲ့ဘတ်စကားပေါ်မှာမီးလောင်ရင်နှိမ့်သက်တဲ့မိသက်ဘူးမပါဘူးလို့လည်းအာနာဝင်ကပြောပါတယ်ဒီဘတ်စကားကဆိုလို့ရှိရင်လီမားမြို့ကနေပြီးတော့မြောက်ပိုင်းမှာရှိတဲ့ချာလီယိုမြို့ကိုသွားနေတာဖြစ်ပါတယ်ခင်ဗျာ
အဒီလာတည့်ရက်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှပီးဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကစီရေးပြပခနဲ့ဒေသခံတွေခန်းစားနေရတဲ့နောက်ဆက်တွဲအကြက်တွေအကြောင်းကိုထုတ်လွှင့်ပေးသွားမှာပါမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA အကြားရခိုင်ပြည်နယ်တွင်းကမြို့နယ်တော်တော်များများမှာဒီကနေ့တိုက်ပွဲတွေထပ်ဖြစ်နေပါတယ်ဒီအပိုင်းတိုက်ပွဲတွေကြောင့်ဘူးသီးတောင်တမြို့နယ်ထဲမှာတင်စစ်ရှောင်းဦးရေ1000ကျော်နေပြီဖြစ်တဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စီရစ်တင်းမှာနေတဲ့ရခိုင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်ရတိတ်တောင်မင်းပြားကြောက်တော်မြို့နယ်တွေဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တွေတို့ဒီမနက်မှလည်းတိုက်ပွဲထပ်မံဖြစ်ပွားနေတဲ့အကြောင်းအေအေတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်ဒီနေ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဒီနေ့နေရာ၃ခုလောက်မှာရှိတယ်ဗျတိုက်ပွဲကရတေတော်မျိုးနဲ့ကံမြင်ရွာနီးမှာဒီမနေ့မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အမင်းလေးချေလောက်တိုက်ပွဲဖြစ်ပြီးတော့ဗမာပြည်ကဘက်ကနေပြန်ပြီးတော့တက်လာတော့တာရှိတယ်ဗမာပြည်ကဘက်ကအကြဆင်းများတာရှိတယ်နောက်တစ်ခုကတော့မင်းကြောင်းမျိုးနဲ့ခြေချမ်းကိုပန်းကြောင်းရဲ့အရှိတ်အဖက်ဒီလေးမျိုးမြင်တာကတောင်တန်းပေါ်မှာနေပြီးတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေတယ်ဒီမနေ့ကစပြီးတော့မဆက်တက်ကနေပြီးတော့ခေါ်ရတာညောင်းပြီးနဲ့ PTM မှာသူတို့ထိုးစစ်ရှင်နေတာ။ဟိုနောက်ဒီနေရာကတော့ဒီမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာကတော့ကြောက်တဲ့နေနေသေးကဒလူရှောင်းလာရဲ့တစ်ခက်ကပေါ့နော်။ရိုးရှောင်းရဲ့နောက်ခက်ကမှရှိရဲ့အဲ့ဒီပေါ့ပြီးတောင်းတော့ကိုမရှိနေတာ။ဒီနေ့ကတော့ကျင်းလေနဲ့မရှိနဲ့လာပြီးတော့ဘုံကြီးတိုက်ခိုက်တာရှိတယ်။နောက်ပြီးတော့ဒီဟဲလီကော်ပတာနဲ့ပြင်းနေတဲ့ဒီညနေပိုင်းမှာထားပြီးတော့တိုက်ခိုက်တာရှိတယ်။
ဒီကနေ့မနက်မှာဗူရီတောင်မြို့နယ်ကွန်းတောင်နဲ့စပါးသားကျေးရွာကြားမှာလဲမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့စီရီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါတယ
်။လက်နက်ကြီးတန်ရောလက်နက်ငယ်တန်းကျတဲ့စစ်တပ်တို့ကျတာပဲရှင်။အနည်းငယ်လေးကျွန်တော်တို့ကျတာကဟိုတန်ကိုတောင်လောယုံတော်ကလူတွေကလက်ကြီးဒီဘက်ကျေးလာကြတယ်
စနေနေ့ကနေဒီကနေ့ထိဖြစ်ပွားတဲ့တိုက်ပွဲပြစ်ခတ်မှုတွေကြောင့်ရွာသား2100ကျော်စီရီတောင်ရွာဘက်ကိုစစ်ရှောင်ရောက်ရှိနေတယ်လို့လည်းဦးကျော်သန်းကဆက်ပြောပါတယ်။လက်ရှိဗူရီတောင်မြို့နယ်တစ်ခုအတွင်းမှာပဲစစ်ရှောင်ဥယျာဉ်1000ကျော်နေပြီလို့စစ်ရှောင်ရေးကူညီပေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရှိကပြောပါတယ်
ဒီဒူဒီတော်တောင်ပိုင်းအဲဒီကမှရှိတဲ့ရောပေါင်း20လောက်ကလူပေါင်း1000ကျော်အကုန်လုံးထွက်ပြေးကုန်ပြီ
ตามรถเรื่องมันเป็นใจยิ่งพวกตัวเป็ดดูยิ่งมุบุมุจโสมินทงกันรอที่กินได้ไต่ปัวขี้ปัวมุ่งเชนดีมติชี้ยาดีบีแม่มันนี่กันนะเพื่อไต่ปัวขี้ปัวเรื่องจังคุลูเปียวบาร์เลยมันนี่กันรถเดินรถยาวแบบมารถที่กาชีบาร์เลยยาวเยอะชีนยาวแบบมาเสบีเคียงอะไรสิบเจ้าตัวแบบมารถเดินรถมันนี่กันจังเจ้าเนี่ยตัวใหญ่มาเชนียาชีเก๋บุรีรอบแบบมารถที่กินวัวรอเดินรถเดียวพอละลูกชายเนี่ยคนนี้ก็ที่กินมุชีเพื่อไต่ปัวด้วยที่ใจมุ่งเชนีกูรอ ကျမခါတိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်စစ်ဆောင်ရွာသားတွေတနေ့တခြားသိုးပွားလာနေတာပါစစ်ရေးပဋိပက္ခကြောင့်ရခိုင်ပြည်နယ်ဗူဒီတောင်ကြောက်တော်မင်းပြမြောက်ဦးရတိတောင်ဘုံလူကျုံမြို့နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာစစ်ပင်းဆောင်ဦးရေ 1,953
နိုင်ကိုင်းပြောပြသွားတာပါရှင်အခုလိုရခိုင်ပြည်နယ်တွင်းဖြစ်ပွားတဲ့ပြည်ပခါတွေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်ဖွဲ့အေအေကသတင်းမှတွေထုတ်ပြန်နေတယ်လို့တမ်ဘရော့ဘက်ကဆွဲလိုက်ပြီးအေအေဘက်ကလည်းသူတို့ပြောဆိုချက်တွေမှန်ကန်တယ်ဆိုတာစောင့်ကြည့်လေ့လာလို့ရတယ်လို့ပြောပါတယ်နှစ်ဖက်အပြန်အလှန်ဆွဲပြောဆိုနေတဲ့တိုက်ခိုက်မှုတွေအတွင်းမှာတော့အရက်သားတွေပြည်သူတောင်းတဲ့ချီအ
ပြည်သူတွေကိုတရင်ထဏာတွေကစောင့်ကြည့်လေးလာမစိုးရင်ပူပေါင်းဆောင်ရွက်ဖို့တင်းရှိကြောင်းရခိုင်လက်နက်ကိုင်အေအေဖွဲ့ကတရင်ထုတ်ပြန်လိုက်တယ်လို့တမတော်ဘက်ကလည်းအေအေရဲ့တရင်မှထုတ်ပြန်လာတယ်ကိုဒေသခံတိုင်းသားတွေအနေနဲ့မယုံကြည်ကြဘူးလုံလုံရေးအဖွဲ့ဝင်တွေကိုတရင်ပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။ 2019ခုနှစ်ဝါရီလရက်မှာအေအေဖွဲ့ကရဲစခန်း၄ခုကိုဝင်ရောက်တိုက်ခိုက်တာရန်ကုန်စစ်တွေလမ်းမှာမိုင်းထောင်တာ
ဒေသခံတွေကိုချင်းချောက်မမှန်သတင်းပြောဆိုတာဝါရဖြန့်တာမျိုးရှိလာရတဲ့အတွက်ကြိုတင်ကော်ဝဲအနေနဲ့မတ်လ31ရက်ကကြေညာချက်ကိုထုတ်ပြန်ခဲ့ကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါရယ်။ရွာသူရွာသားတွေအုပ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ရှိတဲ့လူတွေတရားဥပဒေစိုးမိုးဆိုင်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုချင်းချောက်စာပို့တယ်ဒီကံပါတ
ဒီကနေ့ရေးတဲ့ပုံမျိုးရှိတဲ့ဒါဒါကိုလောက်တော့အောက်ထွက်ပြီးပါဒါကျွန်တော်ပြောမယ်ဆိုရင်ပြောနေရတဲ့ပုံမျိုးရှိပါတယ်အမှန်တရားဆိုပါတယ်လေပြောနေရတဲ့ပုံမျိုးရှိတော့ကြဒါတွေကိုကျွန်တော်ကကြိုတင်ကာကွယ်ဆိုကြထုတ်ပြန်ထားတယ်ဘာလို့ဖြစ်ပါလဲမလားနောက်ဆက်ကိုရဲ့နေစွမ်းနဲ့ထုတ်ပြန်တဲ့အေးအေးအဖွဲ့ရဲ့ကြီးညာချက်မှာတော့မြန်မာစစ်တပ်ကတိုက်ပွဲအတူတွေဖန်တီးပြ
ဒီနေ့မီဒီယာသမားတွေကိုဖိတ်ခေါ်ပြီးပူးပေါင်းဆောင်ရွက်ဖို့အသိရှိနေကြောင်းလဲအေးအေးရဲ့သတင်းတန်ကြားရေးတောင်းခံခိုင်တုခါကဖူယိုကိုပြောပါတယ်အေးကနေပြီးတော့ဒါရဟယောင်ဆောင်ပြီးတော့ဇာနာတွေကဖြစ်တဲ့အကြောင်းမလို့သူတို့ကပြန်ပြရပါတယ်သူတို့အဲ့လိုမျိုးပြောတယ်ဒီဟာတွေဟာတကယ်လက်တွေ့နေမှာဘလတ်မှန်တယ်လေဆိုတဲ့ဥစ္စာကိုဒါမီဒီယာတွေကိုယ်တိုင်သိတယ်ကျွန်တော်အခုကမီဒီယာအများ ကျွန်တော်တို့တင်းထောက်ဝင်နေတဲ့လာပြီးတော့မေးကြပါကျွန်တော်တို့ကဖိုက်ခေါ်တာ။ဟိုခင်ဗျားတို့အေးတပ်ဖွဲ့တွေနဲ့နေပြီးတော့ကျွန်တော်တို့အတူလိုက်ပြီးတော့တင်းကြီးမေးသလိုရှိရင်လည်းကျွန်တော်တို့ကတော့ဝယ်ခံတယ်။ကျွန်တော်တို့နဲ့ဆက်စပ်တဲ့အပိုင်းတော့နော်။ကောင်းဆုံးနေပြီးတော့အကူပေးသွားမယ်တင်းထောက်ဝင်နဲ့ပတ်သက်ပြီးတော့ဒါမဲ့ဗမာစစ်တပ်ကပါလုံးပစ်စည်းနဲ့ကျွန်တော်တို့တာ xiao ke zai long an ni long ni ye wen la foundation director khan kaung san ga di pyu ba de ma ni ga le chao do myu ne ma ta ni long ni ba lan nat ji ye pye khat mu yi shi ni chang ke zai yu phwe yi ga pyo ba de e ba wen tai na lan nat kan shi phwe ne myu da pyan le tet myat yi ne nyin nyan yi bo wu da na nrpc march la 27 yan ni li pyi yo ma twi song ke ja bi me le shikhan bat ma tai pwe yi sat shi ni ya phit ba de
ကိုစောထက်ပြပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကစီရီပရိပခါတွေစစ်ရှောင်ဒုက္ခသည်တွေရဲ့အရေးတွေကိုကျမတို့ရဲ့ VOA website လိပ်စာမှာအတန်ဖိုင်နဲ့နားထောင်လို့ရတယ်လို့စာသားအပြည့်အစုံကိုလည်းဖော်ပြပေးထားပါတယ်။ VOA ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook မှာဖတ်ချင်တဲ့ဆိုရင်တော့ Facebook လိပ်စာက voabamisnews.com ဖြစ်ပါတယ်ရှင်။အခု NLD 3 နှစ်သက်တမ်းကာလအတွင်းဆောင်ရွက်ချက်တွေကိုကြည့်ကြရအောင်ပါ။ အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လက်ရှိအစိုးရသက်တမ်း၃နှစ်အတွင်းအဓိကအခြေခံအစအဦးတွေကိုဦးစားပေးဆောင်ရွက်ခဲ့ပြီးကျမ်းမာရေးပညာရေးနဲ့တိုက်စည်းခံလဲရမည်ပြန်လဲရရှိရေးစတာတွေကိုလည်းဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းနဲ့ရွေးကောက်ပွဲကလေးတွေအကောင့်ထဲပေါ်ရေးကိုလည်းဆက်လက်ဆောင်ရွက်နေတဲ့အကြောင်း NLD ပါတီပြောခွင့်ရသူကပြောပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့လူထုစီးပွားရေးပုံမှန်ကျဆင်းနေသလိုတိုင်းရင်းသားရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်သေးတာမရှိကြောင်းထောက်ပြကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတာဝန်ယူခဲ့တာဟာဒီနှစ်ဧပြီလ7ရက်နေ့မှာ၃နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းအစိုးရအနေနဲ့လေးထားဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေကို NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောဆိုပါတယ်။
ဒီကတော့ကျွန်တော်အချိန်ကစောင့်နေမှုဥပဒေကြီးလုပ်ခဲ့ပါတယ်။လန်ဒရာဖေးစင်မီဒီယာရှိရေးနော်အဲဒီကသာပြီးလုပ်ခဲ့ပါလိမ့်။နောက်တစ်ခါကျွန်တော်တို့ဒီဌာနတွေဆိုရင်ကျန်းမာရေးနဲ့ပညာရေးဌာနကိုအဓိကဒီကပြုကျွန်တော်တို့ဆောင်ရွက်ခဲ့ပါလိမ့်။နောက်လေမင်းရဲ့ပတ်သက်ရင်သိဒီကလေယာဉ်များရံလေယာဉ်ချင်းတွေဆိုကျွန်တော်တို့သုံးလုံးပေါ်ပြီးချင်းများကြီးပြီးဆောင်ရွက်ခဲ့ပါလိမ့်။နောက်ကျွန်တော်တို့သူဦးချင်းရဲ့ဝန်ကြီးချုပ်တက်သူအတွက်ကျွန်တော် GDP ဆက်ပါထုတ်တက်လာအောင်ကျွန်တော်လုပ်ခဲ့ပါလိမ့်။
ရွေးကောက်ပွဲကတိကဝတ်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးကဏ္ဍမှာအာဂရိလိုက်စားမှုတိုက်ဖျက်ရေးမူရစေဝါနှိမ်နင်းရေးစတာတွေလှုပ်ဆောင်နေကြောင်းနဲ့ပြည်တွင်းငင်းချမ်းရေးကဏ္ဍမှာတော့ထင်ရှားတဲ့ရလက်တွေမရှိပေမဲ့အမျိုးသားရင်ကြားစေရေးကိုအစဉ်တစိုက်ဆောင်ရွက်နေတာကြောင့်တစ်ချိန်မှာတိုးတက်မှုရှိလာမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းပြည်သူတွေရဲ့ဆန္ဒအရဆောင်ရွက်နေကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ
်။ကျွန်တော်ပါပီယာတာဝန်ပေးရလိုက်တဲ့အစိုးရလို့ဆိုတော့အားလာမယ့်ရေကောက်ပွဲတစ်ခုတည်းလာရှိတာမဟုတ်ဘဲတိုင်းပြည်နဲ့ဒီမျိုးအတွက်ရေချီအကျိုးရှိတဲ့ဖြစ်ပေကိုနိုင်ငံစီးပွားရေးလူမှုဒီသဘောပေါက်အောင်ကြိုးပမ်းနေကြတယ်ရှိတော့အောင်ပေါင်းလို့ရတယ်ဒီကကြည့်ပြီးရေချီအနေနဲ့တာဝန်ယူတာမျို
းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ကိုအရေးယူရအပါအဝင်အာဂရိလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်တာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထရေးဝန်ကြီးဌာနလက်အောက်ကနေပြည်ထောင်စုအစိုးရဝန်ကြီးဌာနယုံလက်အောက်ကိုပြောင်းရွှေ့တာအပြည့်ဟစာချုပ်ကိုလက်နက်ကင်နှစ်ဖွဲ့ပါဝင်လက်မှတ်ရေးထိုးတာပြည်ထောင်စုသဘောတူညီချက်အပိုင်း၁နဲ့၂ရရှိတာတွေဟာတိုးတက်မှုအဖြစ်သုံးသပ်ထားပါတယ်စီးပွားရေးပိုင်းမှာနိုင်ငံခြားယင်းဒီမြုံနာမှုတွေဝင်ရောက်လာမဲ့အနေအထားမျိုးမရှိကြောင်းသုံးသပ်ပြီးလူထုစီးပွားရေးအခြေအနေမြင့်တက်ဖို့အတွက်အခုလိုအကြံပြုထားပါတယ
်စီးပွားရေးပိုင်းမှာသမန်းလမ်းပေါ်မှာကားမောင်းနေတဲ့လူတွေဖြစ်ဖြစ်ဈေးရောက်နေတဲ့လူတွေဖြစ်ဖြစ်မေးလိုက်လို့ရှိရင်လွန်ခဲ့တဲ့၃နှစ်နဲ့နိုင်ဆိုင်ပို့ပြီးကျက်တဲလာတယ်ဆိုတာကတော့ညင်မြရတဲ့ချက်ပဲအဲ့ဒီလိုကျက်တဲလာတဲ့အခြေအနေပေါ်မှာလက်ရှိနိုင်ငံဒီအစိုးရအနေနဲ့ဗျူဟာမြောက်ဆောင်ရွက်နိုင်မှုအားနည်းတယ်လို့မြင်တယ်အဲ့ဒီအခါကျတော့စီးပွားရေးဘိုင်းကိုလာမဲ့လက်ချက်နှစ်နှစ်အတွင်းမှာဒီတက်ပို့ပြီးတော့ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်အဲတနည်းအားဖြင့်တော့ပြည်သူလူထုခံမှုထားတဲ့စင်းရဲဝဲတည်မှုဝင်တော့ဝင်ဖို့ကိုတက်နိုင်တယ်များ short time နိုင်နဲ့ရေတူဖြစ်ရှင်းချက်မျိုးတွေကိုလာမယ့်နှစ်နှစ်အတွင်းမှာပေါ်ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ
်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်က NLD အစိုးရရဲ့မျိုးသားပြန်လည်တင်ပြရေးမူဝါဒဟာတိုင်းရင်းသားလူမျိုးတွေတဲ့တမရော်အပေါ်အလေးတာနေကြောင်းအကျိုးဆက်အဖြစ်စခိုင်းပြည်နယ်အရေးမှာနိုင်ငံတကာကဒေါ်ဆန်းစုကြည်အပေါ်ထောက်ခံမှုကြဆင်းလာနေကြောင်းသုံးသပ်ထားပါတယ်။
ကျွန်တော်တို့ဒီဘက်ပြန်ထမ်းခဲ့တဲ့ဒီမိုကရေစီခွင့်ပြုတောက်လျှောက်တောင်းဆိုရင်းဆိုင်ဖိုက်ပွဲဝင်နေတဲ့လက်ချင်းပြည်ရဲ့လူတွေနဲ့ရင်ကြားဆွေးရမယ့်အစားအသောက်တွေသူကတတ်မလို့နဲ့ပဲပို့ပြီးတော့မှနီးဆက်သွားတာမျိုးကတော့လူလားအပ်တဲ့နေသားတစ်ခုကိုကျင်းပို့တယ်ဖြစ်သွားတယ်ကြာ။ရခိုင်ရေးကင်းပေါ်ပေါက်လာတဲ့အချိန်မှာပို့ပြီးမှပြည်ရင်ထင်ရှားလာပါတယ်။အဲ့တော့ဒီအစိုးရရဲ့သုံးနှစ်ပြည့်အသိမှတ်နေ့အဖြစ်တော့ကျွန်တော်တို့တိုင်းရင်းသားအချက်ကတိတ်ကြီးကျော်လင့်စရာတိတ်ကြီးအားရစရာအနေထားတစ်ခုမှရှိဖန်ပြီးပေါ်တောင်ပြေးနိုင်ခြင်းမရှိသေးဘူးလို့ဆိုတော့တတ်လို့ပါခင်ဗျာ
နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ NLD အစိုးရတာဝန်ယူမဲ့လက်ကျန်တက်တန်းကာလနှစ်နှစ်အတွင်းမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအစိုးရလွှတ်တော်နဲ့ပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုအဖြစ်ရှိနေတယ်လို့ဝေဖန်ထောက်ပြကြပါတယ်
ကိုမိုးစောပြပြခဲ့တာပါရှင်အခုတခါတော့ကချင်အရေးတကြွလှုပ်ရှားသူတူ shop ပေါ်ပြတန်းနဲ့မကြခင်ပြန်လွတ်တော့မယ်ဆိုတာကိုပြောပြပေးပါမယ်ရှင် စစ်တပ်ကိုအတရေဖြတ်မှုနဲ့ထောင်ဒဏ်6လနဲ့ငွေဒဏ်6ခံထားရတဲ့ကချင်ငင်းချမ်းရေးလှုပ်ရှားသူ၃ဦးတွေကဒေါ်နန်ဘူးဟာကျမ်းမာရေးကြောင့်တရားပိုင်တဲ့ထောင်ဒဏ်ရှော့ပေါ်ပြီးပြန်လွတ်လာဖို့ရှိချိန်မှာထောင်ချခံနေရဆဲကချင်ခေါင်းဆောင်မှုသူတို့မှပြစ်မှုရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းပြည်ထောင်စုတရားလွှတ်တော်ရုံးကနေတမရအထိဆက်ပြီးတော့အယူခံဝင်သွားမယ်လို့အကျိုးဆော ဒီကနေ့ရေးတဲ့ပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလူမျိုးရေးဒေသခံပြည်သူတွေလ
do town chi bawin and lo shamuye, Usa comedy went on with the Golam Sound, Uzo Jane, Dona Burugo, Tamroya Kondeka, Nuna, Sanapia Jare, so be Yasa Daji Pomangaya at the Yetamune, Drogo, Miao Binda Sitanajo, Dutia Bomuji, Miumi Uga, Tiaswe Sukeraba, Kachimbin and Nijina Dia Yungani, Bigger Dizemala Kwania Niga, Town and Chalan and Wira, Drogo, Chamalai Bari, Town and Lila Jack Kankea, Bide, Kachin Luque, Lo Shadu, Dona Bugaro, Jamai Chini, Suare.
ตัวตู้ก็เปลี่ยนชะท่าได้6ล่ะอาซาเอเปรล9เนี่ยนี่มาတော့มีจีน่าอาจารย์น้องก็นี่เปลี่ยนเลยลุ่มยောက်ผู้ชื่อเลยโกล้ําซาวอู้โซจัดด้วยไอ้โจ๋ซาวชื่อนี่จีอู้มงสายทูก็อดีตอยู่ว่าเลยโดนหนองปูก็โหลุดตาส่วนเนี่ยมาตัวช่องล่ะส่วนเนี่ยมาตัวนี่ไม่กล้ามูไปเจอเราอนุตมีแล้วဖြစ်တယ်อาหน่วยเลยဆိုပြီးတော့သူ့ကို6ล่ะซาลีล่ะလို့ဖြစ်တံကြောင်းပေးอ่ะเอเปรคนเนี่ยมาลีล่าပြီมา ဟိုပုံမှန်อยู่အပြစ်မရှိလို့လွတ်တယ်ဆိုတာမျိုးမဟုတ်ဘူးအဲ့လိုမတုံးတတ်ဘူးကိုဆိုတော့ဂျန်နက်ကိုလုံးကောင်းကြတော့မပြောင်းဖြစ်တာအောင်ပြောင်းထောက်လာအတိပဲနေရမှာကိုလုံးကောင်းတဲ့ကိုဆိုချက်ကတော့သူကဒီနယ်လွတ်တော်မှာသုံးပြအမိတ်ဒီနောက်ပြန်ကျွန်တော်ကတပ်ပြီးခေါင်းစုထိတက်ဖို့ကျွန်တော်စကားနဲ့တိုင်ပင်ဆွေးနွေးပြီးတာဒီလက်ဖျားနေစပြီးတော့ကျွန်တော်စတည်တဲ့နောက်မှာဒါကကျွန်တော်တို
အခုလိုဆက်ရေးတင်းမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီတန်မရာရွေးကောက်ပွဲမှာသမရာရန်တယုံကနှစ်စဉ်ချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Woman of Change Award ဆုရှင် ဦးရဲကတူဦးဖြစ်ရွေးချယ်ချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ၁၈ရက်နေ့ကပဲဂုံပြုအခမ်းအနားနဲ့ဆုပေးခဲ့တာကိုဒေါ်နန်ပူရဲ့ဖခင်ကြီးဦးအန်ဘောင်တော်ကသမီးကိုစားလက်ခံရယူခဲ့ပါတယ်။ဒေါ်နန်ပူအခုလိုပြန်လည်လွတ်မြောက်လာမှာကိုဝမ်းသာကြိုဆိုသလိုမိမိရဲ့ဒေသတွင်းစစ်မီးတွေငြိမ်းသက်နိုင်မှုငြိမ်းချမ်းစွာတောင်းဆိုခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအ
one mother that is supposed to know what she's like. Material, I think it's a tire, but not knowing ideas, and you never get married at me, that money. Since nobody, that's some of the family saying, yeah, because that's one of the real big dollar that doesn't come up from the family saying, I'm not getting that to move your hatchet.
ဒီလိုမျိုးကချင်ညဉ့်ရဲ့လှူရှားသူတွေကိုထောင်နဲ့ချမှတ်လိုက်ခြင်းကလေးကလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာနဲ့EU ဥရောပသမဂ္ဂတို့ဘာကပါလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းစဉ်ကိုညှာစွာထိခိုက်စေတဲ့လှုပ်ရက်ဖြစ်တဲ့ဆိုတာကိုချက်ချင်းဆိုသလိုသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ရှင်
ဲ့ပတ်သက်လို့စားရက်ကနေဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရဲဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တတအမှတ်855ကိုစာရေးသားဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 16နဲ့25မီတာတွေမှာထုတ်လည်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေကြံလည်ကြီးထုတ်လည်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရနဲ့တခါဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ရမှာကတော့အဘကုမ္ပဏီကဟောလိဝုဒ်အကျော်မော်တွေနဲ့ပူးပေါင်းပြီး TV Plus ဆိုပြီးအွန်လိုင်းပေါ်ကနေရုပ်သံဝင်ဆောင်မှုတွေပေးရမယ့်အကြောင်းနှာစင်ကြရမှာပါ။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုနှာစင်ကြရပါမယ်ရှင်။မြမဆန်ကိုတရုတ်ဘက်ကကုန်စည်ဖလှယ်မှုစနစ်နဲ့တန်ချိန်၄တန်းဝယ်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကတရားမဝင်ကုန်သွယ်မှုနဲ့စံတန်ချိန်၂တန်းကျော်အထိတရုတ်ဘက်ကိုပို့နိုင်ခဲ့ပေမဲ့အခုတော့တရုတ်ဘက်ကပိတ်လိုက်တာကြောင့်အစိုးရချင်းညှိနှိုင်းမှုနဲ့စံပြန်ပို့နိုင်ဖို့အစီအစဉ်နေကြတာပါ။နေဆက်ကုန်သွယ်ရေးတွေကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအစိုးရချင်းထိထိရောက်ရောက်ညှိဖို့လိုနေပြီလို့ပြောကြပါတယ်။စံစဘာကုန်စည်တိုင်းမူဆယ်ရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းကြီးထိုက်ကတင်ပြထားပါတယ်ရှင
်။ဒီကနေ့တရုတ်ဆိုရနဲ့ညီနိုင်ထားတဲ့နေရာမှာဒီတန်ကျင်းလေးလေးပေါ့နော်။နေဆက်ကနေပြီးတော့ပါတာစစ်တယ်နဲ့ဘောနော်လက်မှတ်ထိုးကြည့်ကြည့်လက်မှတ်ထိုးပြီးတော့ရှိပါလေဗျာ
။ပါတာစနစ်ဆိုတော့ဟိုဘက်ကနေပြီးတော့ကုန်ပြန်ရမှာပေါ့နော်အဲ့ဒါပေါ်လာရှင
်။ကုန်ပစီရင်းဖလှယ်ရဲ့စနစ်ပေါ့။အဲအဓိကအရှင်ကတော့သူတို့ဘက်ကနေကျွန်တော်ဘက်လွယ်တဲ့လေယာဆုံးစက်ကြီးယာတွေတမနီတွေပို့တက်စီမျောစာတွေပြီးရင်လက်စစ်ပစီတွေပေါ့။
ဒီတန်းချင်း၄သိန်းဆိုတာကခါတိုင်းထွက်နေတဲ့ပမာဏနဲ့အတူတူပဲလား။
ဒီကပြရတော့တန်းချင်း၄သိန်းဆိုတာကဒီကျွန်တော်တို့နေဆက်မှာဆိုရင်နှစ်ကဆိုရင်နှစ်တန်းကျော်လောက်ထွက်တာပေါ့နော်။နှစ်တစ်သမားအဲနှစ်တန်းနှစ်သမား၃တန်းလောက်ထွက်တာပေါ့။အဓိကအဲ့ဒါကတော့ unformal ပေါ့နော်။ဟုတ်ကဲ့။အဲတန်းချင်း၄သိန်းဆိုတာတော့ဒါတကယ်တမ်းပြောရင်တော့ပြောပါတော့တဲ့ပမာဏတော့မဟုတ်ဘူးပေါ့နော်
။အဲ့တော့ဘယ်သူတွေတွင်းခွင့်ရပါမလဲတရုတ်ဘက်ကိုရောက်တော့
။တရုတ်ဘက်ကိုကြတော့အဲ့ဒါကြတော့ကျွန်တော်တို့ဒီအဓိကအားဖြင့်သူကဒီနဲ့စိုးရခြင်းကြီးတူကြီးထိုးပြီးရင်သူကဂျာမန်ရှိချင်တဲ့ကုန်တဲ့ပြီးတူပြီးပေါ့ပြီးတူပြီးထိုးပါပါကြ။
အဲတရားမဝင်လို့ပဲသုံးရမယ်ထင်ပါတယ်နော်။တရားမဝင်ပို့တာနဲ့ကြီးတူကြီးပို့တာရောက်တော့ရောဘယ်ဟာပို့တွက်ချစ်ကြိုက်ပါသလဲရှင်ကုန်တွေတွေအတွက်။
ဖြစ်လာတဲ့အနေထားကလည်းအရင်ကကျတော့ဒါတရုတ်ကအစိုးရဒီလိုမျိုးပြင်းထန်မှုမရှိဘူးပေါ့နော်မရှိတဲ့အတွက်ကိုကျွန်တော်တို့ကအတိအကျအဖြစ်မနစ်ကဆိုလည်းခဏပြောလို့ပဲတန်ရင်နှစ်တန်းကျော်လောက်ပို့နိုင်တာပေါ့နော်ဟုတ်အခုကျတော့လည်းအဲဒီတရုတ်အစိုးရဘက်ကတင်းကျပ်လာတဲ့အတွက်ကိုအဲညီညာလက်ညီညွတ်နဲ့ထပ်ပေါက်ရှာတာပေါ့နော်ထပ်ပေါက်ရှာတဲ့အနေထားမှာကြာတန်လေးတွေကိုသူတို့သဘောတူညီကြရတဲ့သဘောတရားဖြစ်တဲ့အတွက်ကိုအမှန်တကယ်တမ်းတော့ဒီဟို formal test နဲ့ informal ပုံများတာတော့ပြောရရင်လေနေဆက်မှာကြတော့
အခွန်ပေးရတာရောရှိလားမလားရှင်ဒီကြီးတူကြီးသွားတဲ့ဟာတွေရောက်တော့ရော
အဲ့ဒီဟာတော့ကျွန်တော်တို့အနေနဲ့တော့အသေးစိတ်ကြည့်ကြတော့မသိသေးပါဘူးခင်ဗျာ
ကြီးတူကြီးပို့မဲ့ဟာက UMFCCI ကနေတဆင့်သွားမယ်ကုန်တယ်တွေစီကိုလည်း UMFCCI ကနေတဆင့်မယ်ဖြန့်မယ်ဆိုတဲ့သဘောပေါ့နော်ဟုတ်ပါလားရှင
်အဓိကအဖြစ်ကတော့သူတို့ UMFCCI နဲ့အရင်ထိုးမယ်ပေါ့ပြီးတော့မှပဲဒီကျွန်တော်တို့စံနှင်းပြုံးတဲ့ငွေရှိလောက်ပြီးတော့ဘယ်လိုမျိုးပို့မလဲဆိုတဲ့ system တစ်ခုထွက်လာမှာပေါ့နော်ဟုတ်ကဲ့ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဒီပါတာစစ်ဆိုင်ဆိုရလဲ export ရှိလို့ import ရလဲရှိရအောင်ပါလေအဲ့ဒီတက်ကိုသူတို့ဘယ်လိုမျိုးဆက်လက်ပြီးတော့နှိမ့်ဆောင်ရမလဲဆိုတော့ เออตาวันเชียร์ดูเลยปุ๋ยรอซีนิดสกัลลูกอะไรงูเซ่เนื้อสัตว์ของตัวยีพักการนี้ปีรอทั้งแต่สั่งบ่เนาะสั่งอ่ะคุยเอาตัวยอดัดลงว่าทั้งลมยาวสุดเลยนี่ทำอยู่พินิบาดละแต่มาหมดปุ่มมันแท้เนื้อยอดตัวเลยตัวเราตัวนี้เลยสุดเลยนี่ทาร่าเช่น
กูนี่ทาทั้งลมยาวเลยนี่ทำอยู่บ่เนาะโอ้จันทร์เราปุ่มมาหาเพียงส่วนใหญ่ได้เอเป้ยาวปีบ่เอเป้ยส่วนใหญ่ ยาดอมาบ่เนาะแต่เจ็ดจันทร์เราล่ะที่มุ่งเสียดเนี่ยเรื่องนี้ดีโอที่ชาติเป็นส่วนเอเจนต์ก็แท้ก็ตั้งยี่ชาวเต็งเหล่ากูคนเต็งเหล่ากูชาวเต็งคนเต็งเหล่ากูเนี่ยตัวอะไรสักพวกนี้บ่เนาะ
ที่ยังเว้นพี่มาที่กงตัวใหญ่ตีจามเอสุรีนี่ทามิว
โอ้หลังจากมิวผมเนี่ยอุติลาบาดลาเชื่อฉันนะอุเปลุมีมาเลย
โอเคเอลูมิวปงมิวรอสาวยอกองเทพพอพิลาบีสุดเลยตัวเดียวมีสิ่งอะไรบ้างเนาะแต่เนี่ยบางอย่างเราจะนอนเราสิบวันเยอะจริงๆเนี่ยสิบวันเยอะเดียวก็มาถ้าจำไม่ผิดเราคงนัวเราสักสามเนี่ยบ้างเนาะในยี่สิบวันเยอะคงนัวเราแต่แต่ฉันไม่มีใจเรา
กงตัวยี่เอาจ่อคุโรตียาเวนปูยาเมสุเรหามิวะกงเดรีตัวปูพี่รอเลลวยตัวร่าละทำมาหมดแค่ตัวร่าละกางจูสูจูปอนอุชนาอุเปลุมีมาเลยกับปุ่นนี่จ่อเอโนดาจันโอโกเมสักจ่อเอโนนั่นมิวจ่อรู้ยาละปอนอกางจูบาร์เอตียาเวนนั่นยังว่าตัวร่าโรนิ่งนั่นแหละมาปอนอ สูจูนี่เนี่ยจะรอจันทร์เราว่าที่ที่นี่ว่าจันทร์เราไม่ได้กล้าสิแต่ในตอนจะตัวเกเรนี่มาที่นี่ตัวนี้ยายอยู่ก็แต่ยังตัวถ้าเราสูจูบ่เนาะที่เดียวสุดยอดที่จะเดียวที่ยังอยู่พันสี่เนี่ยไม่กูเด็กเกย์บ่เกย์ดีกว่าแต่สองห้าบ่เนาะมองกูเด็กอีกอะไรอ่ะที่นี่น้อยที่นู่นนี่จะตัวเรื่องอะไรลงชุดเดียวกู จำนวนที่สิ่งนี้อ่ะเช่นเดียร์ลีเวลเราอย่างนี้มาที่เราต้องเสียก็อันนี้ก็ซีเรียที่แค่อะไรบ้างเนาะอันนี้แค่เรื่องเด็กกูที่ต้องดูดีเด็กก็ที่ที่จะต้องคงในรีบเนาะคงในรีเลยยังไม่ยังสั่งอยู่นี่ว่าพี่ตัวเราก็น้องบอสหลังยิงกูเลยบ้างเนาะ
ที่มาบ่าวเนี่ยการมาคุลคุลีท่านเนี่ยเราก็จะเราจะเห็นคนนั้นเนี่ยบ่าวบ่าวอีกทีเราเนี่ยบ่าวบ่าวที่แต่งจริงนั่นสุราก็ท่านเนี่ยน้องประมาณนั้นเขาบ่าวที่ประมาณนั้นกูที่พักการลงว่ามาเว็บเนี่ยเสียไปเลยเดี๋ยวสุราตัวพักการมาลูลูลาทำมาโมโหจะช้าซาดูดีสิลูลาเป็นลูกจ้องจ้องมาเลยเช่น
โอเคเดี๋ยวโอ้ยน้าก็อาจจะตัวที่
นี่เป็นตัวอย่างอะไรจะเล่ากูตัวอันนี้อะไรโอเคแล้วจะรอตัวที่ชาวบ้านนี่วิโยเป็นวิโยเวเรตบ่พิลาบ่เออสุยาเป็ดก็เทเรวันวันนี้นายนามอยู่วันปารามอยู่ในสักกงตัวนี้นะปัตตาบิโรตุยาบาดละแต่จันทร์สีวายนี่อ่ะพิวายเนาะนั่งยี่เนี่ยสีวายอะไรแต่เส้นเนี่ยเนี่ยนั่งยี่ก็เลยสีวายสีวายก็นั่งยี่จุดเดียว นั่นเองเนี่ยนักวิชาการเราดีกว่าเกษตรในเราพูดเราดูไม่เป็นเลยแต่เมื่อเราอยู่โลกนี้มาเลยอยู่เส้นเราหมดเลยเนี่ยติดเลยเวลาคือที่ได้นั่นเองเส้นที่เนี่ยมีหลายหลายมาเลยก็สิวายะเดี๋ยวในสัตว์ยาสุขภาพไม่เป็นสิวายะ
มาถึงกีทายซีซั่นเดือนสิบปีนี้แล้วสิบวันกันนะกูเอ็งการนี่มันนักแค่มาหน้าดูเจียงเปียนบีร์อ่อนน่าเสียหน่ายมาเลยเช่นว่าสิ่งนี้ดูแลหน้าจอเลยยุคกับเวสุฮะชิการจ้าส่งสมุกสิคุยเดียบที่ไปจมูกสิสเนกูกูเบียวเนี่ยมันเองมายุคกับเวเนปัตตาบีร์อ่อน อนาคตกูเชื่อตามเอลุงเรียจ้าบลูทบอทท่าจ้าวอะไรบลูมิวน่าเลยจ้าเลยที่เมื่อกงกูสุนีรู้อะไรแต่จ้าบลูมีมาลุงเนี่ยเนี่ยยุคกับเวสุเรื่องของเส้นเนี่ยดีลามะอิงการีเนี่ยได้ลีลาสิเซนสุนีตัวบุษย์อะไรบางวันสุนีมีมาลุดูรีวิวยุมาวันกูเกิดทัลฟอนนัมาดูจุดเด่นปีบูทามะสุนี
တဲ့လီလိုက်ဆူနေပွဲအစီအစဉ်စတဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လည်လည်ဆွေးနွေးကစီစဉ်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုမဆုမြတ်မွန်စီစဉ်ထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောလို့များအစီအစဉ်နားဆင်ကြရပါမယ်။ Apple ဤပညာကုမ္ပဏီက TV Plus ဆိုပြီး online ပေါ်မှာကနေပြီးတော့ရုပ်သံဝင်ဆောင်မှုတွေပေးတော့မှာပါ။ Hollywood အကျော်မော်တွေနဲ့ပူးပေါင်းပြီး Apple ကိုယ်ပိုင်အစီအစဉ်တွေကို TV Plus မှာထုတ်လွှင့်သွားမယ်လို့ကြေညာထားပါတယ်။ Netflix လို online streaming ဝင်ဆောင်မှုလုပ်ငန်းတွေရှိနေတဲ့အချိန်မှာ Apple TV Plus ကသူများထက်ပိုပြီးထူးခြားအောင်ဘလောက်ပိုလုပ်လို့ဖို့လိုသလဲဆိုတာကိုမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
One place to create a new service unlike anything that's been done before. Apple TV Plus.
Apple ကုမ္ပဏီကလေ TV Plus ဆိုပြီးတော့မှရုပ်မြင်သံကြားအစီအစဉ်တွေကိုလေ online ကနေပြီးတော့ထုတ်ပြန်တော့မယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျာဒီနိုင်ငံပေါင်း100ကျော်မှာဝန်ဆောင်မှုရမယ်လို့ဆိုတဲ့ Apple TV Plus ကိုမိဆက်ပွဲမှာတော့ Hollywood ကနာမည်ကျော်တွေအများကြီးတက်ကြတယ်ဗျာ
Media လောကမှာထင်ရှားတဲ့ Oprah Winfrey တို့ရုပ်ရှင်လောကမှာကြော်ကြားတဲ့ဒီ Director Steven Spielberg တို့ဖန်တီးထုတ်လုပ်သူ JJ Abrams တို့နောက်သရုပ်ဆောင် Jennifer Aniston, Reese Witherspoon တို့လိုမျိုးဒီ Hollywood အကျော်အမော်တွေနဲ့ကိုမိဆက်ခဲ့တာလေOscar ဆုရှင် director Steven Spielberg ကဆိုရင်စိတ်ကူးစိတ်တမ်းတွေကိုနီးပညာနဲ့ပေါင်းပြီးတော့မှဖန်တီးနိုင်စွမ်းရှိတဲ့ Apple company နဲ့ပူးပေါင်းရတာဝမ်းသာစရာပဲလို့ကိုပြောသွားတယ်
။ This is my first time at Apple. The place where imagination and technology join forces to change the world through sight and sound and touch.
စိတ်ကူးဉာဏ်တွေကိုအမြင်အကြားအတွေ့အာရုံတွေနဲ့လက်တွေ့ခံစားနိုင်အောင်လို့နီးပညာနဲ့ဖန်တီးခဲ့တဲ့ Apple company ကကမ္ဘာကြီးမှာအပြောင်းအလဲတွေဖြစ်အောင်လုပ်နိုင်ခဲ့တယ်လို့ Steven Spielberg ကချီးကျူးပြောပြီးတော့မှ Apple TV Plus ကိုမိတ်ဆက်သွားတာရှင်။အခုလက်ရှိရှိနေတဲ့ Netflix တို့ Amazon Prime တို့ Hulu တို့လိုမျိုး online ကနေရုပ်သံ streaming ဝင်ဆောင်မှုပေးမဲ့ Apple company က Star Power ကိုတုံးတယ်လို့ပြောရမှာပေါ့ကွာသားညုံရ
။ HBO တို့ Showtime တို့လိုမျိုးဖျော်ဖြေလုပ်ငန်းကြီးတွေကထုတ်လုပ်တဲ့ရုပ်သံဇာတ်လမ်းတွေကို on demand ဝန်ဆောင်မှုပေးမှာနေမဟုတ်ဘူး။ကုမ္ပဏီကကိုယ်ပိုင်ရုပ်သံဇာတ်လမ်းတွေ၊ရုပ်ရှင်တွေ၊မှတ်တမ်းရုပ်ရှင်တွေ၊နောက်ဆင်းရဲပြောကြတဲ့ talk show တွေကိုလည်း Apple TV Plus ကနေပြီးတော့တင်ဆက်သွားမယ်ဆိုရယ်မဆင်မြမောက
။လောလောဆယ်ကြေညာထားတဲ့အတိုင်းဆိုရင်တော့ Oprah Winfrey ဖန်တီးမဲ့မှတ်တမ်းရုပ်ရှင်တွေ Apple TV Plus မှာပြမယ်။နောက် Jennifer Aniston တို့ Reese Witherspoon တို့နောက် Steve Carell တို့လုပ်မဲ့ talk show ဆွေးနွေးပြောမဲ့အစီအစသ်ကိုလည်းပြမယ်။နောက် Spielberg ဖန်တီးတဲ့ဒီ Amazing Stories သိပ္ပံဇာတ်လမ်းတွေအစီအစသ်တွေကိုလည်းပြလိုက်မယ်ရှင်။
အခုလိုမျိုးဒီအကျော်မော်တွေကိုစီရင်ပြီးတော့စီစဉ်တွေဖန်တီးပြသဖို့အဘက်ကလုပ်နေတာသူတို့ရဲ့စီးပွားရေးပုံစံကိုပြောင်းလိုက်တာပဲလို့ Creative Strategies ဈေးကွက်လေးလာရေးလုပ်ငန်းကနည်းပညာဆိုင်ရာသုံးသပ်သူ Tim Badgering ကပြောတယ်ဗျ
I've never seen this much star power in one place at a tech event so that was the first and again these were A-listers these were some of the top
နည်းပညာဆိုင်ရာပွဲမျိုးမှာကြော်ကြားသူတွေကိုအခုလောက်သုံးတဲ့ပွဲမျိုးအရင်ကတခါမှမတွေ့ခဲ့ဘူးပါဘူး JJ Abrams တို့Oprah Winfrey တို့လို A list ဝင်တဲ့ကြော်ကြားသူတွေတက်တယ်ဆိုတော့က Apple platform ကိုသူတို့ထောက်ခံအားပေးတယ်။အနာဂတ်မှာထူးထူးခြားခြားလုပ်မဲ့ Apple အစီအစဉ်တွေကိုသူတို့ယုံကြည်တယ်ဆိုတာပြသတာဖြစ်ပါတယ
်။တကယ်တမ်းပြောရမယ်ဆိုရင်ဒီ Apple က hardware ပိုင်းကိုအဓိကထားတဲ့ company ပါ။အခုတော့ video streaming လုပ်ငန်းဘက်ကိုလှည့်လာတယ်ဆိုတာကဒီအနာဂတ်ရည်စည်အတိုင်းလိုက်တာလဲပါတယ်လို့နောက်တစ်ခုကလည်းဒီ iPhone လိုမျိုး Apple PC တွေအရောင်းကကြာလာတယ်အဲ့တော့ video streaming ဝင်ဆောင်မှုနဲ့ပုံမှန်ဝင်ငွေရအောင်လို့စီးပွားရေးကိုချဲ့တာလို့ဤပညာလောကမှာတော့တော်တော်လေးသုံးသပ်ကြရရှင
်။ Apple TV channel တွေကိုကြည့်နိုင်မဲ့ Apple app ကိုမိလာလဲကြလို့ရှင်ထုတ်တော့မယ်။အဲ့ဒီ Apple TV app ကနေပြီးတော့ရုပ်သံဇာတ်လမ်းတွေကြည့်နိုင်မယ်၊ရုပ်ရှင်တွေကြည့်နိုင်မယ်၊အားကစားပွဲတွေသတင်းတွေအားလုံးကို iPhone, iPad, Apple TV, Mac computer တွေပေါ်ကနေပြီးတော့ကြည့်လို့ရမယ်။ဒါရင်မကောက်ဘူးဒီ online နဲ့ချိတ်နိုင်တဲ့ smart TV တွေ string device set တွေအားလုံးကနေကြည့်လို့ရမယ်လို့ Apple ကတော့ကြေညာထားတယ်မဆွေမော။
ဗီဒီယိုတွေကို online ပေါ်ကနေပြီး stream လုပ်ပြီးကြည့်နိုင်မဲ့ဝင်ဆောင်မှုမှာလောလောဆယ် Netflix ကရှေ့ပြေးနေတယ်ပြောရမယ်။2009ခုနှစ်မှာဝင်ဆောင်မှုကိုစခဲ့တာခုဆိုရင်တော့မြန်မာနိုင်ငံအပါအဝင်ဒီတစ်ကမ္ဘာလုံးမှာ Netflix ဝင်ဆောင်မှုကိုယူထားတဲ့သူကတန်140လောက်ရှိနေပြီ။အဲဒါကြောင့် Apple ကအမိလိုက်ရမယ်လို့လည်းထောက်ပြနေပါတယ်
။ဒါပေမဲ့လည်း Apple ပစ္စည်းသုံးသူတွေတန်1000ချီရှိနေတဲ့အချိန်မှာ Apple TV app ကတစ်ဆင့်ကြီးမဲ့ပရိသတ်ကလည်းနင်းမှာမဟုတ်ဘူးလို့ Tim Bergeron ကတော့သုံးသပ်တယ်ဗ
ျ I don't think that people will jump just to Apple and kill Netflix. I think that Netflix will still be valuable as they invest in more content etc. But I do think that Apple has
သူက Netflix ကိုကြောခိုင်းပြီး Apple ပဲကြောင်းလာကြလိမ့်မယ်လို့တော့ကျွန်တော်မထင်ဘူး Netflix ကလည်းအစီအစဉ်တွေအတွက်သူတို့ရင်းနှီးထားသလောက်ကုမ္ပဏီတန်ဖိုးရှိနေဦးမှာပါ Apple ကတပန်းတာရာကတော့သူရဲ့ iOS စနစ်3နဲ့လက်ကင်ပစ္စည်းတွေကတန်း1000လောက်ရှိတယ် Mac ကွန်ပျူတာသုံးနေကြသူတွေကတန်း300လောက်ရှိနေတယ်ဆိုတော့အဲ့ဒါကအများကြီးအားတာပါတယ
်နည်းပညာပိုင်းဆိုင်ရာစားသုံးသူပိုင်းသုံးသက်တဲ့သူ Carolina Milansi ကလည်း Apple က online streaming ဝန်ဆောင်မှုလုပ်မယ်ဆိုတဲ့အတွက်အရေးသွေးပိုင်းကတော့ပြောစရာလိုမှမဟုတ်ဘူးလို့ပြောပါတယ
် But I think ultimately as for me it was about across three different areas so TV gaming
ကျွန်မအမြင်ကတော့လေ TV game နဲ့သတင်းလိုမတူတဲ့ခန္ဓာသုံးခုကို Apple ကလုပ်မယ်ဆိုတာကအရေးသွေးရှိတဲ့တင်ဆက်မှုတွေကိုလုပ်တော့မှာပဲလို့ကျွန်မမြင်မိတယ်လေအစီအစဉ်ဖန်တီးသူတွေအတွက်အားရစရာပဲပေါ့ရှင် gamer ပဲဖြစ်ဖြစ်ရုပ်သံအစီအစဉ်တွေဖန်တီးသူတွေပဲဖြစ်ဖြစ်သတင်းတောက်ပဲဖြစ်ဖြစ်သူတို့ရဲ့တင်ဆက်မှုတွေကိုပြသနိုင်တဲ့နေရာသစ်တစ်ခုရရှိလာမယ်လို့ထင်ပါတယ
် Apple TV Plus ကိုစောင်းဘောမှာထွက်မယ်လို့ကြေညာထားပြီးမယ်ဈေးဘလောက်ယူမှာလဲဆိုတာကတော့မပြောသေးဘူးဗျဒါပေမဲ့ဆောစောကပြောသလိုပဲ Netflix တို့ Amazon Prime တို့ Hulu တို့လိုမျိုးဝန်ဆောင်မှုတွေကိုရင်မောင်တန်းနိုင်အောင်လုပ်ရမယ်။နောက်ဆိုရင်တော့ Disney ကလည်း Disney Streaming ဝန်ဆောင်မှုပေးတော့မှဆိုတော့တော်တော်လေးတော့ပြန်ရမယ်ထင်တယ်မဆူမှာမဟုတ်။အ
ဲဒါကြောင့်လဲဒီဝန်ဆောင်မှုတွေထက်သာအောင်ထူးခြားအောင်လို့ Apple ကဘလောက်လုပ်နိုင်မှာလဲဆိုတာကိုဤပညာအသားဝင်းကစောင့်ကြည့်နေကြတယ်လေ။ဒေတာရာကတော့ Apple TV Plus ကိုမိတ်ဆက်ပွဲမှာတော့ Hollywood အကျော်မော်ရီနဲ့ပွဲထုတ်မိတ်ဆက်ခဲ့တဲ့အတွက်အများရဲ့အာရုံစိုက်မှုကိုတော်တော်လေးရခဲ့ပါရဲ့ရှင်။အစမြန်မွန်စီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။မြန်မာလိုရေးနေကြတဲ့ဘလော့တွေကအများစိတ်ဝင်စားမယ့်အကြောင်းအရာတွေ၊နိုင်ငံတကာဘလော့ဂါတွေနဲ့ IT စောင့်ပါရှင်တွေကြားအပြောများအရေးများနေတဲ့အကြောင်းတွေကိုအခုလိုဘလော့ဂါတွေပြောသမျှအစီအစဉ်ကနေတနင်္လာနေ့ညဘက်အစီအစဉ်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုမရေးတန်တာကျော်စီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနှာစင်ကြရအောင်ပါရှင်။မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တဲ့အောင်သတင်းတော်မှာတော့နာမည်ကျော်ဟောလိဝုဒ်မင်းသားကြီးတဦးရဲ့ချက်ကဘာကအင်းပြိုကျတော့မယ့်အချိန်နဲ့ရောက်နေပါပြီတဲ့တမရဘုရဲ့သမီးကတော့ MBC ရဲ့လူကြိုက်များမနက်ခင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့လူပညာလောကကသတင်းတူတူတွေတွေကိုပြောပြပေးသွားပါမယ်ရှင်ဩစကာဆုရမင်းသားကြီးအန်တိုနီဟော့ပကင်းစ်ရဲ့အမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မာလီဘူးမြို့ကတန်ပေါင်းများစွာတန်တဲ့နေအိမ်ကြီးကဂျာကဘာနိုင်စင်ပြောပြိုကျတော့မယ့်အခြေအနေတဲတဲလေးပဲလိုပါတော့ရဲ့သူ့ရဲ့နေအိမ်ပုံကိုဝေဟင်ဗီဒီယိုတွေကနေပြီးတော့တွေ့နိုင်ပြီးတော့အိမ်နာကကဘာကအခုနှစ်ပိုင်းတွေအတွင်းမှာတစားတစားရာသီဥတုတိုက်စားပြီးတော့ပြိုကျလာနေတာပါမနစ်ကနိုဝင်ဘာလကလည်းအဲ့ဒီဘက်မှာတော်မီအကြီးကျယ်လောင်ယာကနေသူရဲ့မာလီဘူးရက်ကွက်ရောအိမ်နာကကာလာဘာစာရက်ကွက်မှာပါအိမ်တွေတော်တော်များများမီးတဲ့ပါသွားခဲ့ရပါတယ်။သူ့အိမ်ကတော့တီတီလေးပဲမီးကနေလွတ်သွားတာပါ။အဲ့ဒီရက်ကွက်တွေကလည်းအထူးသဖြင့်အရန်ချမ်းသာတဲ့နာမည်ကြီးအမှုပညာရှင်တွေဖျော်ဖြေရေးလုပ်ငန်းကတထေးတွေနေကြတာပါ။ပင်လယ်ကြီးကိုမျက်နှာမူထားပြီးတော့တောင်ကုန်းလေးတွေနဲ့မြင်းမြင်းတစ်ပြင်ရှိတဲ့အရန်မှာသူတို့တွေကခြံကျယ်ကြီးတွေနဲ့တတိတန်းနေကြတာဖြစ်ပါတယ်။ဟောလိဝုဒ်နာမည်ကြီးမင်းသားထွန်ဖန့်စ်နဲ့အဆိုတော်ဘရစ်နီစပီးယားစ်တို့လည်းအိမ်မှာနေထိုင်ပါတယ်ရှင်။အမေရိကန်သမ္မတဟောင်း George W. Bush ရဲ့သမီး Jenna Bush ကို American NBC ရုပ်သံလိုင်းကသူ့နာမည်ကျော် Today အစီအစဉ်မှာပိုရဲအစီအစဉ်တင်ဆက်သူဖြစ်နေခံလိုက်ပါရဲ့။သူဒီ AP လကစပြီးတော့အဲ့ဒီ show အတွက်အလုပ်လုပ်မှာပါ။ Today အစီအစဉ်ဟာနေ့စဉ်တစ်နေ့အတွက်ထိတ်ဆုံးရောက်သတင်းတွေကအစမိုးလေဝသနဲ့ lifestyle လူနေမှုဘဝစိတ်ဝင်စားစရာသတင်းမျိုးစုံအကြောင်းအရာမျိုးစုံကို၄နာရီကြာပြောကြဆိုကြဆွေးနွေးကြတဲ့အစီအစဉ်ဖြစ်ပြီးတော့စကားဝိုင်းပြောကြဆွေးနွေးကြအရေးကြမော်ကြနဲ့ပေါ့ပါပုံနဲ့တင်ဆက်ပေးထားပါရဲ့။ဂျန်နာကဒီ Today Show နဲ့တိတ်တော်ဆိုင်လာသူမဟုတ်ပါဘူး။သူက MBC ရဲ့ရုပ်သံသတင်းထောက်လုပ်ခဲ့တာကြားပြီးဖြစ်ပြီးတော့ Today Show မှာလည်းမကြာခဏဆိုစလို့ကဏ္ဍဆောင်ကနေပါဝင်ခဲ့ဘူးတာပါ။သူတင်ပြရတဲ့သတင်းတွေနဲ့အကြောင်းအရာတွေကိုကြည့်မယ်ဆိုရင်ဂျန်နာရဲ့သတင်းနောက်ပိုကိုတွေ့နိုင်ပြီးတော့သူ့ရဲ့ဟာတာညံကလည်းသူလာတဲ့ Texas ပြည်နယ်အရွယ်လောက်ကြီးပါရဲ့လို့ NBC သတင်းဌာနကဥက္ကဋ္ဌကပြောပါရဲ့။သူတို့ NBC ရဲ့ Today အစီအစဉ်နဲ့အပြိုင်ဆိုရင်တော့ ABC ရုပ်သံရဲ့ Good Morning America အစီအစဉ်ရှိပြီးတော့အဲ့အစီအစဉ်ကလည်းအခုလက်ရှိမနေ့အစောထုတ်လွှင့်ခြင်းကိုပို့ပြီးတော့အချိန်တိုးလိုက်ပါတယ်ရှင်
ဒီနေ့တော့ဝင်မိသားစုရဲ့နောက်ဆုံးချွေးမတော်ဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်ဟာတော်ဝင်မိသားစုရဲ့ဆယ်စုနှစ်လေးခုနှစ်ပေါင်း40အစဉ်လာချက်ကိုဖောက်ဖျက်လိုက်ပုံရပါတယ်။သူကသူ့ခမွန်ဖြစ်သူ Harry ရောသူ့ရဲ့အကိုဝီလျံရောပြီးတော့မင်းသား William နဲ့ကလေးသုံးပါးမွေးဖွားတဲ့ London ဆေးရုံမှာကလေးမမွေးဘူးလို့ပြောလိုက်တယ်ဆိုပြီးတော့ Britain ကသတင်းသတင်းစာမှာပါလာတာပါ။မနေ့ကပဲလက်ထပ်လိုက်ကြတဲ့မင်းသား Harry နဲ့ Meghan တို့ဟာဒီနွေဦးမှာသူတို့ရဲ့ပထမဆုံးကလေးဖွားမြင်မှာဖြစ်ပါတယ်။ Saint Mary ဆေးရုံရဲ့လင်းလို့ဆောင်မှာ1998ခုနှစ်အရှိဇံဝီလာမင်းသားရဲ့တတော်ကြီးဖြစ်တဲ့ဝီလျံကဆလို့တော်ဝင်ကလေးတွေမွေးနေကြဖြစ်ပေမဲ့အခုမေဂန်ကအဲ့မှာသူကလေးမမွေးဘူးလို့ပြောလိုက်တာပါသူ့ရဲ့ခမွန်ဟယ်ရီကိုရောမိခင်ဖြစ်သူဝီလာမင်းသမီးဒိုင်ယာနာက1984မှာအဲ့မှာမွေးဖွားခဲ့တာဖြစ်ပြီးတော့မင်းသားဟယ်ရီရဲ့အကိုမင်းသားဝီလျံရဲ့ဇနီးကိတ်ကလည်းသူ့ရဲ့ကလေး၃ယောက်စလုံးဖြစ်တဲ့ဂျော့ရှာလက်နဲ့လူဝီတို့အားလုံးအဲ့မှာမွေးဖွားတာပါဒါနဲ့လည်းအခုမေဂန်အလှည့်ကြတော့သူတို့လက်ရှိနေနေတဲ့ဝင်းဆန်မြို့လေးနဲ့တိတ်မဝေးတဲ့ဆေးရုံတစ်ခုမှပဲမွေးမယ်လို့ပြောပါတယ်။လန်ဒန်ကစိန့်မယ်ရီဆေးရုံမှာလူဝင်လူထက်တိတ်ပြောများတဲ့ဆေးရုံကြီးဖြစ်လို့ဆေးရုံခက်တဲတဲမှာပဲတိတ်တိတ်ဆိတ်ဆိတ်မွေးဖွားခြင်းလေလို့သူတို့နဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောတယ်ဆိုပြီးတော့သတင်းသတင်းစာမှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ဝင်မိသားစုပြောခွင့်ဆိုခွင့်ရှိတဲ့ကန်စင်တဲ့နန်းတော်ကတော့ချက်ချင်းတုံ့ပြန်လာတာမျိုးမရှိသေးပါဘူး။အခုသူတို့မွေးမဲ့ကလေးကတော်ဝင်မိသားစုရဲ့ထင်းထဲမွေဆက်ခံမှုတတမမြောက်နေရာမှာရှိရသူဖြစ်ပေမဲ့လည်းသူတို့ရဲ့တရင်ကိုတကွာလုံးကစိတ်ဝင်စားစောင့်ကြည့်နေတာပါ။အဲ့ဒီအိမ်ရှိမင်းသားရဲ့တားတော်နှစ်ပါးဖြစ်တဲ့ William နဲ့ Harry တို့နဲ့သူတို့ရဲ့ဇနီးရဲ့အပြင်သွားရင်လည်းနာမည်ကျော်အမှုပညာရှင်တွေလိုပဲလူတွေကစုပြုံပြီးလိုက်တက်ကြတာဖြစ်ပါလေရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own yeah.မေတ္တနာကျော်ရဲ့တက်တန်အောင်သတင်းလွှာကိုနားဆင်ကြရတာပါရှင်။ကဘာတဝန်းကအမှုပညာအကစားစာပေယဉ်ကျေးမှုစသဖြင့်နေပယ်တီးတီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေတွေကိုသိချင်ရင်တော့ဒီတက်တန်အောင်သတင်းရဲ့လွှာကိုနားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရပါမယ်။ရန်ကုန်မြို့ကအငိမ့်စားဆရာမဒေါ်ရိုစီခင်ပါကိုယုံကြည်တယ်လဲဆိုတာဝေမျှထားပါရယ်။မှတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာပါရှင်။
လူပြောဟာကောင်းတာကိုလုပ်ပြီးမကောင်းတာကိုမလုပ်ဘူးဆိုရင်အသက်ကြီးတဲ့အစ်တဘောကကောင်းသွားဖို့အလားအလာရှိတယ်လို့ယုံကြည်ပါတယ်ရှင်။ကောင်းတာနဲ့မကောင်းတာကိုဘယ်လိုခွဲခြားသိနိုင်မလဲဆိုရင်တော့ဒီမလိုရဲ့ဘာသာတရားအတိအကျနဲ့ဤဘဆရာသမားမိသားစုကောင်းရင်းချင်းစားကောင်းပြေကောင်းများဖတ်ရှုလေ့လာခြင်းများမှရရှိနိုင်မယ်လို့ယုံကြည်ပါတယ်။ဒီမလိုရဲ့ဗုဒ္ဓဘာသာမှာဆိုရင်ဘုရားရှင်ဟောကြားတော်မူတဲ့မင်္ဂလာတုတ်တော်ဆိုတာရှိပါတယ်။အဲ့ဒီတုတ်တော်မှာနံပါတ်10အချက်ကပါဠိလိုအာရတိဝိရတိပါပါမြစ္ဆပါဏသတ္တံကမောအပမဒောစဓမေတုအိတ္တမင်္ဂလမုဒ္ဓမံဆိုတဲ့အဆုံးအမရှိပါတယ်အတိတ်တွေကတော့မကောင်းမှုမပြုရန်ကိုယ်ထုတ်စေခြင်းချောင်းခြင်းမှာဘူးရည်တေသာကောက်စားခြင်းမှာချောင်းခြင်းမှာကုသိုလ်ကောင်းမှုတို့မှာမမေ့မလျော့ပါနဲ့လို့အတိတ်ပဲရပါလိမ့်ရှင်ဒီချက်မှာပထမအချက်ကကျမယုံကြည်ရာဖြစ်ပြောခဲ့တဲ့အချက်ဖြစ်ပါတယ်ဒုတိယအချက်ကတော့ဒီကိစ္စလူငယ်တွေတော်များများယဉ်ဆိုင်နေရတဲ့ဘုရားစေဝါပြဿနာဖြစ်ပါတယ်ဘုရားရှင်ရဲ့ညံတော်ကြီးနဲ့လုံးလိုက်တဲ့နှစ်ပေါင်း1500လောက်ကအကျိုးပြည့်တောင်းပြဆုံးမခဲ့တာဖြစ်ပါတယ်ဒါဟုကလေးဘဝရဲ့ဆက်ယူသွားရလို့ရှိရင်အရွယ်ရောက်တဲ့အချိန်မှာဘုရားကိုရှောင်ကျဉ်သွားနိုင်မှာဖြစ်ပါတယ်သူတော်ကောင်းများကလည်းစကားအတူတူနဲ့ဆုံးမထားပါတယ်မကောင်းမှုမှန်သမျှအစမလုံနဲ့အဆုံးမရှိဖြစ်သွားရတယ်လို့ဆုံးမထားပါတယ်တတိယအချက်ဖြစ်တဲ့ကုသိုလ်ကောင်းမှုတို့မှာမမေ့မလျော့ပါနဲ့ဆိုတာကလည်းအတ္တဟိတပရဟိတတို့မှာမမေ့မလျော့မပေါ့ဆဖို့ဖြစ်ပါလေ။ကိုကောင်းမှုလည်းလုပ်ရပါမယ်။ ကိုနဲ့နီးသောဝေးသောသူများအတွက်လည်းကောင်းမှုကိုလုပ်ရမယ်လို့ယုံကြည်ပါတယ်။အဲဒါလည်းဘာသာတရားမြင်နဲ့တို့တို့ပဲပြောရရင်ဒါနတိကဘာဝနာ၃ပါးလို့မြင်ပါတယ်။ကျင့်ထိုင်ရောက်သိက္ခာနိုင်ရမယ်။ကျင့်အနည်းဆုံး၅ပါးသီလလုံခြုံရမယ်။သုံးသမထဝိပဿနာတရားတို့ကတော့ဒီကိစ္စနိုင်ငံတည်တည်မှာပြန်ပွားထွန်းကားနေပြီဖြစ်လို့ဝင်ရောက်လေ့လာကျင့်သုံးနိုင်ရပါပြီဖြစ်ပါလေ။ဒီမှာပြောခဲ့တဲ့အထက်မှာသာကောင်းပြေကောင်းများဖတ်ချူခြင်းဖြင့်လောကီသကုတ်တရားတိညာများပွားများပြီးလူကြီးမိဘဆရာသမားများမှတဖြင့်တပည့်သားများများမိဘများမှတခင်သားပြီးမြင်မြင်များမိသားစုညီကိုမောင်နှမချင်းချင်းတကယ်ချင်းချင်းချင်းတို့တို့လက်ရှိကံမျှဝေနိုင်ပါလေဒီနေ့ Facebook မှာအဲ့ဒီအတိတ်တရားတတိတရားလေးတွေမျှဝေတာကိုဝမ်းသာစရာတွေ့ရှိရပါတယ်ဒီနေ့လူငယ်နောက်ဝယ်လူကြီးဆိုသလိုလူကြီးဘဝနာခံလက်ပတ်နိုင်ဖို့ကလေးတကယ်လေးတိုင်းဘဝလက်ပတ်နိုင်ရပါလေလို့ဆုတောင်းမေတ္တာပို့တာရင်ကျမရဲ့မိဘဆရာသမားများကိုကာရဝပြုပြီးဆရာကားလိုက်ပြရစီ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်ပေးပါမယ်
မမိုးဖြူစီစဉ်တက်ဆက်ပင်နေတဲ့သူယုံကြည်ရာစီစဉ်ကိုအခုလိုတနင်္လာနေ့ညတိုင်းမှာအသစ်နားဆင်နိုင်ပြီးကြာသာပတိနေ့မနက်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ချန်ပေးစာတွေပေးပို့လို့လည်းနားဆင်လို့လည်းတည်တခြင်းတွေတောင်းယူလို့လည်းဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုဆက်သွယ်နိုင်ပါရဲ့ရှင်။မနက်ပိုင်းအင်္ဂါနေ့မနက်ပိုင်း6:00ကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းထိုမီတာ18 19 25နဲ့ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190တွေကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညိုကပြောပြပေးပါဦးမယ်ရှင်
။တူရကီနိုင်ငံမှာတနင်္လာနေ့နေ့ကကျင်းပခဲ့တဲ့ဒေတန်ရယူကောက်ပွဲတွေမှာသမရယူဆက်ထယက်အာဒူဝန်ရဲ့ AKP ပါတီကတည်ထောင်တာကိုရှုံးနိမ့်သွားပါတယ်။မြို့တော်အန်ကာရာပါဝင်နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးနိမ့်ခဲ့တာပါ။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာယူကောက်ပွဲရလဒ်ကိုတရားရဂနုံးပြည်အောင်လို့အပြစ်သက်မကြေညာနိုင်သေးပေမဲ့တရားဝင်ထုတ်ပြန်ပြီးတော့အကျိတ်နဲ့ဖြစ်နေပြီးတော့နှစ်ပတ်စလုံးကအနိုင်ရတယ်ဆိုပြီးပြောနေပါတယ်။မဲလိန်နိုင်မှုအတွက်ရလဒ်အပြစ်ကိုမကြေညာသေးတာဆိုပြီးတော့အတိုက်ခံတွေဘက်ကအာဏာရှိသူတွေကိုဆွဆွဲနေပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့ရက်30တွင်လက်ဆက်မီအလှည့်ကျပြီးမဲ့စီစဉ်ကိုသမ္မတနီကိုလတ်စ်မဒူရိုကရွေးပြင်သံကြားပေါ်ကနေပြီးတော့တနင်္လာနေ့မှာကျင်းပပါတယ်။နိုင်ငံမှာရေပေးဝေရေးနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုကိုယ်တိုင်ဖြည့်ရှင်းနိုင်မှုအတွက်မီအလှည့်ကျပေးသွားမယ်ဆိုပြီးတော့သမ္မတကပြောပါတယ်။ရက်ပေါင်း30ကာလအတွင်းမှာကျောင်းတွေကိုဆက်ပိတ်ထားမှဖြစ်ပြီးတော့မီအားချွေတာတဲ့အနေနဲ့အလုပ်ချိန်တွေကိုလည်းလျှော့ချမယ်ဆိုပြီးတော့သမ္မတမဒူရိုကပြောပါတယ်။နိုင်ငံမှာမကြာခဏမီပြက်နေတာကိုမကျေနပ်ကြတဲ့ပြည်သူတွေကတံမုံတီးရတွေအမိုက်တွေကိုလမ်းပေါ်မှာမီးရှို့တာတွေကိုတနင်္လာနေ့ကပဲလုပ်ခဲ့ကြတဲ့ပြင်တမရမာဒူကိုလည်းအော်ဟစ်ဆဲဆူတာတွေလုပ်ခဲ့ပါတယ်မိမလာတဲ့အတွက်အင်ဂျက်ပစ္စည်းတွေရေခဲတတာတွေမှထားမရဗန်နေပိတ်လို့ငွေထုတ်မရဖြစ်နေတဲ့ Caracas မြို့တော်ကအင်ရှင်မတွေအတော့ကိုမကြည်မနက်ဒေါ်လာထွက်နေပါတယ်အခုလိုလက်စစ်တာပြက်နေရတာကအမေရိကန်ရဲ့အဖြစ်အမောက်လိုအပ်တီကြောင့်ဖြစ်တယ်လို့တမရမာဒူကဆွဆွဲခဲ့ပါတယ်ဂျပန်နိုင်ငံမှာတော့ဘီရင်တစ်နန်းတက်တဲ့ခါမှာရေယူဝနန်းဆဲလို့သတ်မှတ်ခေါ်ဆိုမယ်ဆိုပြီးတော့ဒီနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။နန်းဆွနော်မဲဒီလက်ရှိဘီရင်အာခီဟီတိုရဲ့တားတော်အင်ရှိမင်သားနာရူဟီတိုမီလာတရနေ့မှာနန်းတက်တဲ့ခါမှာရေယူဝနန်းဆဲအဖြစ်နဲ့ခေါ်ဖို့တုံ့နှုတ်ဖို့အတွက်အစိုးရကသတ်မှတ်တယ်လို့ဝန်ကြီးချုပ်ရှင်ဆူအာဘေကကြေညာခဲ့တာဖြစ်ပါတယ်။ရှီယောင်းကဗျာစာအုပ်ဖြစ်တဲ့မန်ယူရှူဒဲမှာပါတဲ့စကလုံးတွေကဆင်းသက်လာတာဖြစ်တယ်လို့ဝန်ကြီးချုပ်အေဘေကပြောပါတယ်ခင်ဗျာ။
အနေနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညိုဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေဖမ်းယူနာဆင်နိုင်ကြပါရစေ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.